ရှမသဲခရစ်ဝင်အခန်းကြီး22အငယ်1မှ9တဖန်ယေရှုသည်ဥပမာကိုဆောင်၍ပရိသတ်တို့အားမိမ့်မွက်တော်မူသည်ကားကောင်းကင်နိုင်ငံတော်သည်မိမိသားအဖို့ထိမ်းမြန်းမင်္ဂလာဆောင်ပွဲကိုစီရင်သောမင်းကြီးနှင့်တူ၏ထိုမင်းကြီးသည်ဖိတ်ပြီးသောသူတို့ကိုခေါ်စေခြင်းငှာလူလင်တို့ကိုစေလွတ်သောအခါထိုသူတို့သည်မလာဘဲနေကြ၏တဖန်အခြားသောလူလင်တို့ကိုစေလွတ်၍ငါပွဲကိုငါပြင်ဆင်ပြီးနွားမှဆသောစူဖြိုးသောတိရစ္ဆာန်များကိုတတ်၍ပြီးပြီးအလုံးစုံတို့သည်အသင့်ရှိပြီးမင်္ဂလာဆောင်ပွဲသို့လာကြပါဟုဖိတ်ပြီးသောသူတို့အားပြောကြဟုမှားလိုက်ပြန်၏သို့တော်လေထိုသူတို့သည်နားမထောင်ဘဲအချို့တို့သည်မိမိလယ်သို့သွားကြ၏အချို့တို့သည်ကုံတွယ်ရာသို့သွားကြ၏ကျွင်းသောသူတို့သည်လည်းလူလင်တို့ကိုဖမ်းဆီး၍ညှဉ်းဆဲခြင်းအသေးသက်ချင်းကိုပြုကြ၏ထိုမင်းကြီးသည်ကြားလျင်အမျက်ထွက်၍စစ်ချီစေသဖြင့်လူအသက်ကိုတတ်သောထိုသူတို့ကိုအပြီးလောက်ကြံ၍သူတို့၏မြို့ကိုမိရှို့လေ၏အငယ်၈မှ၁၄ထိုနောက်မှမင်းကြီးသည်လူလင်တို့ကိုခေါ်၍ငါ၏မင်္ဂလာဆောင်ပွဲသည်အသင့်ရှိ၏ခေါ်ဖိတ်သောသူတို့သည်မထိုက်မတန်သောကြောင့်လမ်းမလမ်းကြားသို့သွား၍တွေ့သမျှသောသူတို့ကိုပွဲသို့ခေါ်ဖိတ်ကြဟုအမိန့်တော်ရှိသည့်အတိုင်းလူလင်တို့သည်လမ်းများသို့ထွက်သွား၍ကောင်းမကောင်းတွေ့သမျှသောလူအပေါင်းတို့ကိုစုဝေးစေ၍ပွဲတော်၌အပြည့်ရှိလေ၏မင်းကြီးသည်ပွဲ၌လျောင်းသောသူတို့ကိုကြီးရှုခြင်းကဝင်တော်မူသောအခါမင်္ဂလာဆောင်ပွဲ၏အဝတ်ကိုမဝတ်သောသူတယောက်ကိုမြင်လျှင်အဆွေမင်္ဂလာဆောင်ပွဲ၏အဝတ်မရှိဘဲအဘဲကြောင့်ဝင်သည်နည်းဟုမေးတော်မူသည်ကိုထိုသူသည်မပြောနိုင်ဘဲနေ၏ထိုအခါမင်းကြီးသည်အချံယံတို့အားထိုသူ၏လက်ခြေကိုတုံ့နှောင်လော့ငိုကြွေးခြင်းအံသွားခဲချိတ်ခြင်းရှိရာပြင်းအယက်မှောင်မိုက်သည်သို့ယူသွားချလိုက်ကြဟုအမိန့်တော်ရှိ၏ထိုသူခေါ်တော်မူသောသူအများရှိတော်လဲရွေးကောက်တော်မူသောသူနည်းသည်ဟုမိန့်တော်မူ၏အငယ်15မှ22ထိုအခါဖာရီရှဲတို့သည်ထွက်သွားပြီးလျှင်ငါတို့သည်သူ၏စကားကိုချောင်းမြောင်း၍အပြစ်ပြုခွင့်ကိုအဘယ်သို့ရနိုင်သနည်းဟုမေးမြန်းတိုင်ပင်ပြီးမှမိမိတပည့်တို့နှင့်ဟေရုတပည့်တို့ကိုအထံတော်သို့ဆေလွတ်၍အရှင်ဖျားကိုရောသည်တစ္ဆာရှိပါ၏အဘယ်သူကိုမျှမကြောက်လူမျက်နှာကိုမထောက်ပဲဘုရားသခင်၏တရားလမ်းကိုဟုတ်မှန်စွာပြတော်မူသည်ကိုအကျွန်ုပ်တို့သိကြပါ၏တို့ဖြစ်၍ကိုရောသည်အဘယ်သို့ထင်တော်မူသနည်းကဲတာဘီရင်အားအခွန်ကိုဆက်အပ်သလိုမဆက်အပ်သလိုအကျွန်ုပ်တို့အားမိန့်တော်မူပါဟုမေးလျှောက်ကြ၏ယေရှုသည်ထိုသူတို့၏စိုးညစ်သောသဘောကိုသိတော်မူလျင်ရှုပ်ဝဲသောသူတို့အဘယ်ကြောင့်ငါ့ကိုစုံစမ်းနှောက်ယှက်ကြသနည်းအခွန်ငွေတပြားကိုပြပါဟုမိန့်တော်မူ၍ဒေနာယီတပြားကိုယူခဲ့ကြ၏ဤပုံဤလိပ်စာကအဘယ်သူဤပုံအဘယ်သူဤလိပ်စာဖြစ်သည်ဟုမေးတော်မူလျင်ကဲသာဘီယင်ဤပုံလိပ်စာဖြစ်ပါသည်ဟုပြောကြတော့ယေရှုကလည်းကဲသာဘီယင်ဥစ္စာကိုကဲသာဘီယင်အားဆက်ပေးကြလော့ဘုရားသခင်ဥစ္စာကိုကဘုရားသခင်အားဆက်ပေးကြလော့ဟုမိန့်တော်မူ၏ထိုသူတို့သည်ကြားရလျင်အံ့ဩ၍အထံတော်မှထွက်သွားကြ၏အငယ်23မှ33ထမ်းမြောက်ရှင်ပြန်ခြင်းမရှိဟု၍အယူရှိသောဇတုကဲတို့သည်ထိုနေ့၌အထံတော်သို့ချဉ်းကပ်၍အရှင်ဖျားလူမည်သည်ကားသားမရှိဘဲတည်လျင်သူ၏မယားကိုသူညီသိမ့်ယူ၍အကူအမျိုးမပြတ်ဆက်နွယ်စေဟုမောရှိစီရင်ပါပြီအကျွန်ုပ်တို့တွင်ညီကို9ယောက်ရှိပါ၏အကိုကြီးသည်မိမနှင့်ဆုံဖက်၍တားမရှိဘဲတည်သည်ဖြင့်မိမိမယားကိုမိမိညီနှင့်ကြံရစ်စေ၏ထို့သူတယောက်နောက်တယောက်9ယောက်သောညီကိုတို့သည်ထိုမိမနှင့်ဆုံဖက်ပြီးမှတည်ကြ၏နောက်ဆုံး၌မိမသည်လည်းတည်လေ၏တို့ဖြစ်၍ထမြောက်ရာကာလ၌ထိုမိမသည်ခொနှစ်ယောက်သောညီအကိုတို့တွင်အဘယ်သူ၏မယားဖြစ်ရပါမည်နည်းထိုသူအပေါင်းတို့သည်ထိုမိမနှင့်ဆုံဖက်ခြင်းကိုပြုကြပြီဟုမေးလျှောက်ကြ၏ယေရှုကလည်းသင်တို့သည်ကျမ်းစာကိုနားမလဲဖျားသခင်၏တကောတော်ကိုမသိသောကြောင့်မှားသောအယူကိုယူကြ၏ထမြောက်ရာကာလ၌ဆုံဖက်ခြင်းကိုမပြုထိမ်းမြန်ပေးစားခြင်းကိုမပြုကောင်းကင်သာဖျားသခင်၏တမန်တော်ကဲ့သို့ဖြစ်ကြ၏ထိုမှတပါ ေလွန်သောသူတို့သည်ထမြောက်ခြင်းအရာမှာဘုရားသခင်ကငါသည်အာဗြဟံ၏ဖျားဣဇေဤဖျားယာကုပ်ဤဖျားဖြစ်သည်ဟုသင်တို့အားမိမ့်မွဲ့တော်မူကြောင်းကိုသင်တို့သည်မဖတ်ဘူးတလို့ဘုရားသခင်သည်သေနေသောသူ၏ဖျားမဟုတ်အသက်ရှင်သောသူ၏ဖျားဖြစ်တော်မူသည်ဟုမိန့်တော်မူ၏ပရိသတ်များတို့သည်ကြားရလျင်ဆုံးမဩဝါဒပေးတော်မူသည်ကိုအံ့ဩခြင်းရှိကြ၏အငယ်34မှ40ဇတုကဲတို့၏စကားကိုခြေတော်မူကြောင်းကိုပါရိရှဲတို့သည်ကြားလျင်စုဝေးကြ၍သူတို့အဝင်အပါဖြစ်သောကျမ်းတတ်တယောက်သည်ကိုရော့ကိုစုံစမ်းနှောက်ယှက်ခြင်းကအရှင်ဖျားပညာတိကျမ်း၌အဘယ်မည်သောပညာတိသာ၍ကြီးသည်ဟုမေးလျှောက်သောယေရှုကသင်၏ဖျားသခင်သာရဖျားကိုစိတ်နှလုံးအကျွင့်မဲ့ဉာဏ်ရှိသည်မြတ်နှင့်ချစ်လော့ဟုသောပညာတိပထမပညာဖြစ်၏ကြည်မြတ်သောပညာလည်းဖြစ်၏ထိုမှတပါကိုနှင့်ဆက်ဆိုင်သောသူကိုကိုနှင့်အမျှချစ်လော့ဟုသောဒုတိယပညာသည်ပထမပညာနှင့်သဘောတူ၏ဤပညာတပါတို့ကပညာတိကျမ်းနှင့်အနာဂတ်တိကျမ်းရှိသည်မြတ်တို့၏အချုပ်ချာပင်ဖြစ်သည်ဟုမိန့်တော်မူ၏ငယ်53မှ56ပါရိရှဲတို့သည်စုဝေး၍နေကြစဉ်တွင်ယေရှုကသင်တို့သည်ခရစ်တော်ကိုအဘယ်သို့ထင်မှတ်ကြသနည်းအဘယ်သူ၏သားဖြစ်သည်ဟုမေးတော်မူလျှင်ဒါဝိဒ်၏သားဖြစ်သည်ဟုလျှောက်ကြသောတို့ဖြစ်လျှင်ဒါဝိဒ်သည်ခရစ်တော်ကိုသခင်ဟု၍ဝိညာဉ်တော်အားဖြင့်အဘယ်ကြောင့်ခေါ်သနည်းဒါဝိဒ်၏စကားမှာသာရဖျားကသင်၏ရန်သူတို့ကိုသင်၏ခြေတင်ရာငါမချမထမ်းမိတိုင်အောင်ငါလျက်ရဘဲ၌ထိုင်နေလော့ဟုငါ၏သခင်အားမိန့်တော်မူသည်ဟုဒါဝိဒ်ဆိုသည်ထိုသို့ဒါဝိဒ်သည်ခရစ်တော်ကိုသခင်ဟု၍ခေါ်လျင်အဘယ်သို့သူ၏သားဖြစ်သနည်းဟုမေးတော်မူသည်ရှိသောအဘယ်သူမျှစကားတခွန်းကိုပြန်လျှောက်ခြင်းကမတတ်နိုင်ကြထိုနေ့မှစ၍နောက်တပံအဘယ်သူမျှမမေးမလျှောက်ဝန်းကြ